ဒီကနေ့ဒီနေ့မှာဆစ်စင်ရင်းရဲ့ဆိုင်ပြီးဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေကိုရောက်နေတဲ့တိုင်းငယ်ချီတဲ့ရိုဟင်ဂျာတွေကိုပြန်လာခွင့်ပြုဖို့မြန်မာစုအကူ The Elders အဖွဲ့ကပန်းချလိုက်ပါတယ်။ဒီကနေ့ဒီနေ့အကြမ်းဖက်မှုတွေအဖြစ်ရှိခံမှုတွေကြောင့်မကြာခင်လတွေအတွင်းအချင်းတွေဆိုးဝါးလာတာအတွက်အထူးစိုးရိမ်ကြောင်းနဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရင်ယူရမှာဖြစ်ကြောင်းလန်ဒန်မှာကျင်းပတဲ့ဘုတ်ဖွဲ့အစည်းအဝေးကလည်းပြောကြားလိုက်တာပါ။ပေါ်မူနဲ့ထုတ်ပြန်တဲ့ဒီဖွဲ့အညာချက်ချက်မှာဒီကနေ့အကြမ်းဖက်မှုတွေဥယျာဉ်ရှိပြောင်းရမှုတွေနဲ့ဖိနှိပ်တတ်ဖြတ်မှုတွေကိုရှင်းဆိုင်ရမှာဖြစ်ကြောင်း The Elders အဖွဲ့ဒူးဥက္ကဋ္ဌရိုဟန်လန်ဘရတ်လန်ရဲ့ကြေညာချက်ကိုဖော်ပြထားပါတယ်။ဥယျာဉ်ဆောက်ခွာထွက်ပြေးကြတဲ့တိုင်းငယ်ချင်းတွေသူတွေပြန်လာခွင့်ပြုပြီးခေါင်းစိတ်ကရှိရှိလုံခြုံအေးချမ်းစွာနေနိုင်အောင်ပြည်내လုံခြုံရေးတပ်ဖွဲ့တွေကအတဝန်ယူရမှာဖြစ်ကြောင်းနဲ့ပြည်내ပင်ရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတွေဘဝရည်တိတိတားတားတိုးတက်လာမှသာအတိုင်းဝိုင်းတို့ကြာရေရှင်ငင်းကြမ်းမှုရနိုင်မယ်လို့လည်းပြောပါတယ်။2018ဩဂုတ်လတဲ့ဥက္ကဋ္ဌဖြစ်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်နောက်ဆုံးအစီအစဉ်ခန်းစာကိုလည်း The Elders အဖွဲ့ကကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ခန်းစာတော့ဆန်းစီကျင်းနဲ့မြန်မာအစိုးရအဖွဲ့ကလက်ခံခဲ့တယ်လို့အောက်တိုဘာ17ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Area Formula အစည်းအဝေးတက်ရောက်လာသူအဖွဲ့ဝင်နိုင်ငံအားလုံးကလည်းထောက်ခံခဲ့ပြီးဒါကိုအပြည့်အဝအကောင့်ထည့်ဖို့တိုက်တွန်းနေကြကြောင်းလည်းဖော်ပြပါတယ်။ဒီခိုင်ပြင်းနဲ့ဖြစ်ပေါ်တဲ့ပဋိပက္ခရဲ့အခြေခံအကြောင်းရင်းနဲ့ကအဲ့မှာနေတဲ့လူမှုအတိုင်းဝန်အားလုံးဆင်းရဲမွဲတင်မှုအကျဉ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေကင်းဝေးစွာနေနိုင်ရေးအတွက်ဒီကော်မရှင်အစီအစဉ်ဆန်စာကိုလမ်းပြနေပုံဖြစ်အသုံးပြုတင်ကြောင်းတင်ပြထားပါတယ်။